ရှိခိုင်ပြည်နယ်မှာ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်အနန္တူ၄သိန်းနီးပါးအတွက်နိုင်ငံသားစစ်ဆေးခံရမဲ့တပ်တေခံကတ်ပြားအစိမ်းရောင်နေထိုင်ခွင့်ကတ်တွေအစ်စ်ထပ်မံထုတ်လုပ်ပေးနေရမှာအစိမ်းရောင်ကတ်ထုတ်ယူသူ1600ကျော်သားရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမပုံတင်ရေးဦးစီးဌာနကပြောဆိုပါရယ်ပြီးခဲ့တဲ့လထက်က white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်တွေကိုပြန်လည်အနန္တဖို့ညင်ညာခဲ့ပေမဲ့ခုထိအနန္တသူအများစုဟာအစိမ်းရောင်ကတ်ထုတ်ယူမှုမရှိကြသေးပါဘူးဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကပေးပို့ထားပါရရှင
်ဖွဲ့ကက်အနန္တူတွေကိုကက်အစ်စ်တမျိုးဖြစ်တဲ့နိုင်ငံသားစစ်ဆေးခံရမည်တပ်တေခံကက်ပြားအစိမ်းရောင်ကိုပြန်လည်ထုတ်ပေးနေပါတယ်ပြီးခဲ့တဲ့လပထမပတ်ထဲကဒီလိုကက်အစ်စ်တွေပြန်လည်ထုတ်ပေးခဲ့တာဖြစ်ပေမဲ့အချို့ကစိုးရိမ်မှုတွေကြောင့်လာရောက်ထုတ်ယူခြင်းမရှိသေးကြောင်းလောလောဆယ်တနိုင်ငံလုံးမှာအစိမ်းရောင်ကတ်ထုတ်ယူသူ4000ခန့်သာရှိပြီးထိုင်းပြည်နယ်မှာတော့ဒီအစိမ်းရောင်ကတ်ကိုထုတ်ယူသူ1000ကျော်ခန့်သာရှိတယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးမောင်မောင်တန်းကပြောပါတယ
်။အခုအဲ့ဒီဟိုနိုင်ငံသားအစီအစစ်ခံမိသူလက်မှတ်ဆိုတဲ့ဥစ္စာပေါ့။အဲ့ဒီလက်မှတ်တွေကိုအခုပြန်ထုတ်ပြီးနေအိုက်ကပြားတွေပြန်ထုတ်ပြီးတော့နောက်တချို့တွေလည်းလာလုကြတယ်ပေါ့။အဲကျန်တဲ့လူတွေကတော့တော့ဖို့အတွက်ကိုဒါပြုံးဖို့ပြောပြီးတော့သူဆောင်ရွက်နေပါတယ်နော်။အဲအဲ့ဒီမှာတော့ကြားထဲမှာတော့မဟုတ်မှမဟိုဒါဆိုရင်လည်းဒီလိုရလို့ပြီးမှယူမယ်ဆိုပြီးတော့ဟိုမြောက်ပြီးနေတဲ့သူတွေဒါမျိုးတွေကတော့ရှိတာပေါ့ကွယ်အပြေပေါက်လုပ်တဲ့သွားတော့
စိမ်းရောင်ကပ်ပြားထုတ်ပေးနေချိန်မှာပဲနိုင်ငံသားဆောက်ထားတာကိုလည်းတပါးတဲ့လက်ခံဆောင်ရွက်ပေးနေတာကြောင့်အာရောက်လဲလဲသူအနေနဲ့နိုင်ငံသားဆောက်ထားလိုပါကစီစစ်ပေးနေတယ်လို့ပြောပါတယ်လက်ရှိထုတ်ပေးတဲ့အစိမ်းရောင်ကပ်ပြားတဲ့ဟာနေထိုင်ခွင့်အတွက်အာမခံပြီးနိုင်ငံသားလျှောက်ထားပြီးနောက်နိုင်ငံသားဧည့်နိုင်ငံသားနိုင်ငံသားပြုခွင့်ရသူစတဲ့သတ်မှတ်ချက်ပေါ်မူတည်ပြီးဥပဒေအရခံစားခွင့်ပေးသွားမှာဖြစ်တယ်လို့ဦးမောင်မောင်တန်းကပြောပါတယ်ဒီအစိမ်းရောင်ကပ်ပြားတက်တန်းဟာနှစ်နှစ်ဖြစ်ပြီးနှစ်နှစ်ပြည့်ရင်ပြန်လည်လဲလဲရမှာပါလက်ရှိနိုင်ငံသားလျှောက်ထားမှုနဲ့ပတ်သက်ပြီးရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကညွှန်ကြားရေးမှူးဦးခင်ဆိုးကအခုလိုပြောပါတယ်ဒါပေမဲ့
တက်တကလက်မှတ်အရင်တော့နိုင်ငံသားတော်အစ်မခံသေးဘူးဆိုဒီမှာနေထိုင်ခြင်းကိုအထောက်ပံ့ပေးစီတဲ့ဒီကပ်ပြားကိုလဲခရရမှာပါဆိုနိုင်ငံသားအစ်ခံပါမယ်လို့လျှောက်ထားလိုက်ရင်တစ်ပြီးတာရှိတာပေါ့ဆိုဇန်နဝါရီ၁ရက်နေ့ကစပြီးတော့ခဏကြည့်ဆိုနိုင်ငံသားအစ်ခံမှုတွေလျှောက်တဲ့ဒီကောင်ကသို့ဆိုတာလျှောက်တာစစ်စစ်တက်ခံပြီးတာ406မှု406မှုရှိတဲ့နေ့ကအဲ့ရလေးပြီးတော့မြို့နယ်နိုင်ငံသားစုံစမ်းစစ်ဆေးရေးအဖွဲ့ကဖော်ပြဖော်ပြနေဖော်ပြစစ်တဲ့ကမြို့နယ်ဖွဲ့ကလည်းစစ်တယ်မြို့နယ်ဖွဲ့ကလည်းစစ်ပြီးတော့အတို့ပြည်နယ်ဘုတ်ဖွဲ့ဦးတင်တာ80ရှိပါတယ်အဲ့80ဦးပြည်နယ်ဘုတ်ဖွဲ့ကလည်းပဲပခုပေါ့နော်တင်ပြပြီးဖြစ်ပါရဲ့
ဒီလိုတရားဝင်နိုင်ငံသားလျှောက်ထားပြီးနိုင်ငံသားပြုခွင့်ရသူတွေဟာတကယ်တမ်းမှာတော့ white card လို့ခေါ်တဲ့ယာယီတပ်တေခံလက်မှတ်ကင်ဆောင်ထားသူတွေခံစားရတဲ့အခွင့်အရေးတွေကိုသာခံစားရလဲရှိကြောင်းလွတ်လပ်စွာသွားလာခြင်းနဲ့တောင်းတက်ခွင့်တွေမရသေးကြောင်းစစ်တွေမျိုးကဘင်္ဂလီတူကအခုလိုပြောပါတယ
်ဘာဖြစ်လို့လဲဆိုတော့နေဖို့မှလုံးပြီးပြီလေနေဖို့မှ3လအတွင်းမှာသူတို့နိုင်ငံသားလက်မှတ်ထုတ်ပေးတာတွေ့ပါတယ်ဒါတော့မင်းနဲ့3လအတွင်းမှာရတာကျွန်တော်တို့နိုင်ငံသားစစ်စစ်လို့ခံလို့ရပါတယ်ဒါပေမဲ့ဒီရတဲ့လူတွေကဘလို့မအဲ့ဒီနိုင်ငံသားလက်မဲ့ကိုကိုင်လို့ဘလို့မလုံးလို့မရသေးဘူးခင်ဗျာနေပုံကလူတွေဘေးကမသွားလို့မရသေးဘူးခင်ဗျာကျွန်တော်တို့လုံးပိုက်မယ်ဆိုရင်တော့ရတယ်ဘန်ဂလီနဲ့ရမယ်ဆိုတာလည်းကျွန်တော်တို့သိတယ်ဒါနိုင်ငံတော်ဒီချောင်းတက်ကိုချောင်းဆိုင်လို့မရဘူးအဲ့ဒါမျိုးတွေကိုကျွန်တော်တို့ပြောချင်တာပါ
လောလောဆယ်မှာတော့အစိုးရကဘင်္ဂလီလို့အတိအမှတ်ပြုထားတဲ့ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုသူတို့နေထိုင်ရာမြို့နယ်ကကျော်လွန်ပြီးခီးသွားလာမယ်ဆိုရင်တပ်ဆိုင်ရာမြို့နယ်ဦးစီးဌာနကခွင့်ပြုချက်ရယူဖို့လိုအပ်နေပါတယ်။တပ်တန်းကုံဆုံးနေတဲ့ယာယီတပ်တွေကကပြဆက်လက်ကင်ဆောင်အသုံးပြုမယ်ဆိုရင်ဒါမှမဟုတ်အစိမ်းရောင်ကကင်ဆောင်ခြင်းမပြုသူတွေကိုအမျိုးသားမှတ်ပုံတင်ဤဥရေနဲ့ညီဆွန်ပြီးပြစ်မှုထင်ရှားပါကနှစ်နှစ်ထက်မပိုတဲ့အလုပ်ကျန်းတဲ့ထောင်ဒဏ်ဖြစ်စေအလုံးမဲ့ထောင်ဒဏ်ဖြစ်စေ9000ကျပ်ထက်မပိုတဲ့ငွေဒဏ်ဖြစ်စေထောင်ဒဏ်ဖြစ်စေငွေဒဏ်နှစ်ရက်လုံးဖြစ်စေကြာခံရမှာဖြစ်ပါတယ်ဒီလိုပြောညာထားပေမဲ့စိတ်အောင်ကတ်တွေထုတ်ယူမှုနည်းနေရတဲ့ပတ်သက်ပြီးစစ်တွေမြို့ကန်ဘင်္ဂလီတူကတော့အခုလိုရှင်းပြပါတယ်
ကျွန်တော်တို့ကဒီ1950ခုနှစ်မြန်မာနိုင်ငံသားညာအာဟုပတိယရလဲဒီ white card ကိုထုတ်ပေးတော့ကျွန်တော်တို့ဒီ white card ကိုရလာတယ်ဒါပေမဲ့အခုဒီ green card ထုတ်ပေးတဲ့အချိန်မှာကျတော့အဲ့လိုမဟုတ်တော့ဘူးခင်ဗျာဒီဘင်္ဂလီလူမျိုးများနိုင်ငံသားစစ်စစ်မှုခဲယူဒီကက်ပြားဆိုပြီးတော့ပေးလာတယ်အဲ့တော့ဆိုတော့ precondition အနေနဲ့ကျွန်တော်တို့ကိုဘင်္ဂလီလူမျိုးများဆိုပြီးတော့ကျွန်တော်တို့ဟိုနိုင်ငံခြားကနေခိုးဝင်လာပြီးတော့မှဒီနိုင်ငံသားစစ်စစ်မှုခံယူရမယ်ဆိုတဲ့အနေသားဆိုတော့ ကျွန်တော်တို့လက်ခံလို့မရဘူးခင်ဗျာအဲ့ဒါနဲ့လူတွေကအဲ့ဒါကိုလက်မခံကြတာ
မြန်မာနိုင်ငံသားဥရိယနိုင်ငံသားစီစစ်တဲ့မိုးပွင့်အထူးစီမံချက်ကိုအချိန်မြင့်ဆောင်ရွက်နေတာကြောင့်ယာယီတပ်တွေကလက်မဲ့ white cat တပ်တန်းကုံဆုံးရက်ကိုဒီနှစ်မတ်လ31ရက်နေ့အထိတက်မှတ်ပြီးဧပြီလ1ရက်နေ့ကနေမေလ31ရက်အတွင်းပြန်လည်အနံဖို့နိုင်ငံတော်သမ္မတရုံးက February လကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ဒီ white cat ကိုပြန်လည်တင်ယူပြီးနိုင်ငံသားစစ်ဆေးခံရမည့်တပ်တွေကကပ်ပြားလို့ခေါ်တဲ့အစိမ်းရောင်ကတ်ကိုဂျွန်လ9ရက်နေ့မှာစတင်ပြီးထုတ်ပေးနေတာဖြစ်ပါတယ်